မြန်မာနိုင်ငံမှာမနေ့ညပိုင်းတုန်းကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကူးစက်နေတဲ့အတီးပြူလူနာ300နဲ့80ကျော်တွေ့ရှိပြီးတော့ပြည်တွင်းကူးစက်နှုန်းက
ကျမ아이ဝန်ကြီးဌာနရဲ့မနေ့ညပိုင်းကထုတ်ပြန်ချက်အရဓာတ်ခွဲမှုနမူနာစုစုပေါင်း1180ကျော်တွေ့ရှိရတာကြောင့်ယောဂပိုးတွေ့ရှိမှု3.18%ရခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါအပြင်အခုရပိုင်းပြင်ပ
ဒီရပိုင်းတွေမှာတော့ပိုတိရတာပေါ့နော်ကျွန်တော်ဒီပြပဒီစိတ်ကနေပေါ့နော်ကျွန်တော်ဒီပုဂ္ဂလိကစိတ်ကန်စေယုံနေမှာပေါ့နော်အဓိကအတွေ့များလာတာတော့ဒီဌာနလူလိုက်တာတက်လာတယ်ဒီနာစီရဲ့ချောင်းဆိုးရဲ့လေဘင်းနာရဲ့ဘိုင်းနာရဲ့ဝန်းသွားရဲ့ပေါ့နော်လူနာကပုံမှန်ထက်ပုံများလာတယ်အဲမှာတချို့ပေါ့နော်သင်္ကန်ရင်ဆက်လိုက်ရင်တော့များသောအဖြစ်
ပေါ်တော့အခုလိုကူးစက်ခံရသူတွေတိုးလာနေပေမဲ့လူတွေကြားမှာနှာခေါင်းစည်းတွေမတက်ဘဲတွားလာနေကြပြီးအရင်ကထုတ်ပြန်ထားတဲ့ကျမ်းမာရေးဆိုင်ရာသတိပေးချက်တွေကိုမလိုက်နာကြတော့ဘူးလို့ရန်ကုန်မြို့ပရာဟိတအတင်းတစ်ခုကပြောပါတယ်။ရောရောနဲ့ကျွန်တော်တို့ကဒီမှာတရားမှာတယောက်လောက်ပဲမတ်စတပ်ပြီးတယ်။မတ်စတပ်တဲ့အချင်းလုံးဝမရှိဘူး။လက်ရှိလည်းမတက်ကြဘူး။ဒီပေးတိုင်းကြီးစားတော့ဆိုင်ကြီး
ရငါးယောက်ပါတယ်ဒါပေမဲ့ဘယ်သူမှတော့စိတ်ကြီးကြောက်ရမှန်းရမပြီးတော့တချို့ကြီးခံနာနေရတယ်များတယ်မြင်းနေရောရက်ွက်ထဲမှာရောခံနာရတယ်များအခုတော့ဟိုကိုဗစ်လက္ခဏာမျိုးတွေရောမရှိတမန်ပုဂ္ဂိုလ်လက္ခဏာတော့မခံနာရဲဒီကြီးခလေးဆိုလိုနေနေဖြစ်နေကြတယ်ဒါပေမဲ့ဒီကတော့ကာကွယ်ရမယ်မတ်ဆက်ပါဆိုတာမရှိကျွန်တော်တို့ကကျွန်တော်တော်မှဘယ်လိုသွားရမတ်ဆက်ကျွန်တော်ပြောက်တဲ့အချိန်ကျွန်တော်အကြီးကြီးကျန်တဲ့လူမျိုးမတ်ဆက်ဘူးအဲ့လိုမျို
းမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းလူတွေကဘာမှမဖြစ်သလိုပုံမှန်သွားလာနေတော့မယ်လို့မော်လမြိုင်လူမှုကယ်ဆယ်ရေးအတင်းဥက္ကဋ္ဌကိုဘဘိုးဝင်းကပြောပါတယ်အသွားလာကန့်တတာဈေးဆိုင်ပိတ်တာတွေလော်တောင်းချတာတွေဖြစ်လာရင်ပြည်သူတွေပဲဆင်းရဲဒုက္ခရင်ဆိုင်ရမယ်လို့သူကသတိပေးပါတယ်ဒါကြောင့်လဲကြိုတင်ကာကွယ်သင့်တယ်လို့ပြောပါတယ
်အခုဖြစ်သွားမှုတော့တနည်းနည်းဟို200 100 200အခုတော့မနေ့ကတော့300လောက်ထိတက်လာတဲ့အနေအထားမျိုးဖြစ်လာတယ်သူကပြည်သူတွေအနေနဲ့မူလအတိုင်းပဲပြန်ပြီးတော့မှဒါဒီကိုဗစ်ကိုပြန်ပြီးတော့မှကျွန်တော်တို့ကဟိုခုနကရောင်သားတဲ့နေရာရောင်ရမက်ဆက်တာတွေဘာတွေအဲ့ဒါတွေတော့ဖြတ်ပြီးလုံးတဲ့နေဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့ဒါဒီပုံမှန်တိုင်းလာဆက်ပြီးသွားမယ်ဆိုရင်ကျွန်တော်တို့ရဲ့လူမှုဒုက္ခနဲ့စီးပွားရေးလုပ်ငန်းတွေရောအကုန်လုံးကဒီခင်လို့ပူးဆက်မှုတွေအများကြီးပိတ်ပြီးတော့ဒုက္ခဒုက္ခတွေကပူခံစားမှာပေါ့နော်မဖြစ်ခင်တည်းကတူတင်ကာကွယ်ထားတာတော့အားလုံးကောင်းမယ်လို့ဆိုကျွန်တော်တို့အထင်ကြီးပ
ါကူးဆက်မြန်ကိုဗစ်ရောဂါတွေဟာအခုရက်ပိုင်းနေ့စဉ်လို့လို့များလာနေပါတယ်ကူးဆက်ခံရသူ380အထိတိုးလာတာဟာဒီအပိုင်းနဲ့အတွင်းအများဆုံးပြန်လဲကူးဆက်တဲ့အရေးအတွက်ဖြစ်ပါတယ်။ဒါကြောင့်လဲပြည်သူတွေအနေနဲ့အသွားအလာတွေသတိထားဖို့ကိုဗစ်စီးကပ်နဲ့အညီနေထိုင်ဖို့ဆရာဝန်တွေနဲ့ပရဟိတအသင်းတွေကတိုက်တွန်းနေကြပါတယ်ခင်ဗျ။